မြန်မာနိုင်ငံတည်းကအကြမ်းဖက်မှုတွေကနေအိုးအိမ်စွန့်ထွက်ပြေးတင်းရှောင်ရသူကလေးငယ်9ရင်းချော်ထိရောက်ရှိလာပြီးအခုအညီအကြီးကျယ်လိုအပ်နေတဲ့ကလေးတွေကိုနိုင်ငံတကာအတိုင်းဝန်ကပို့ပြီးအကာအကွယ်ပေးချဖို့နိုင်ငံတကာအခုအညီပေးရေးအဖွဲ့ Save the Children ကနိုဝင်ဘာလ10ရက်နေ့မှာပန်ကြားပါတယ်။မြန်မာပြဿနာဟာဆိုရင်ကမ္ဘာမှာရန်ပုံငွေမလုံလောက်ဆုံးလူသားချင်းစာနာမှုဆိုင်ရာအချက်အသေးကြီးဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ဆီယနာတင်ပြီးနောက်ပိုင်းပေါ်ပေါက်လာတဲ့မြန်မာနိုင်ငံတွင်းကလူသားချင်းစာနာမှုဆိုင်ရာအချက်အသေးကြီးကိုဖြေရှင်းနိုင်ရေးကုလသမဂ္ဂကလည်းရန်ပုံငွေဒေါ်လာ643သန်းထပ်မံလိုအပ်နေတယ်လို့ပြောဆိုထားတာပ
ါ In Myanmar our team is concerned that ongoing hostilities continue to endanger the safety of civilians
မြန်မာနိုင်ငံတွင်းမှာစစ်ပွဲတွေဆက်ဖြစ်နေတာကြောင့်အရသားတွေရဲ့ဘေးကင်းလုံခြုံမှုကိုစိုးရိမ်ကြောင်း2020ခုနှစ်ဖေဖော်ဝါရီလအတွင်းစစ်တပ်အနာသိမ်းပြီးနောက်ပိုင်းပြည်ပခါတွေနဲ့မလုံခြုံမှုတွေကြောင့်အိုးအိမ်စွန့်ထွက်ပြေးရသူအသစ်တစ်ဒသမတသန်းထိတိုးလာတာကြောင့်နိုင်ငံတွင်းမှာပဲအိုးအိမ်စွန့်ထွက်ပြေးရသူ1ဒသမ4သန်းထိရောက်ရှိနေကြောင်းကုလသမဂ္ဂအတွင်းရမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှလုပ်တဲ့အင်ကာနဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါဆီယနာတင်ပြီးနောက်ပိုင်းပြည်ပခါတွေကနေအိုးအိမ်စွန့်ထွက်ပြေးရသူပေါင်း1ဒသမ4သန်းကျော်တဲ့မှာကလေးငယ်က9ဒိန်2000ပါဝင်ကြောင်းအင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ရိုဟင်ဂျာကလေးငယ်ကလည်း9ဒိန်ရှိတယ်လို့ Save the Children အဖွဲ့ကနိုဝင်ဘာလ10ရက်နေ့ထုတ်ကြေညာချက်မှာဖော်ပြထားပါတယ်ရှင်